ရှေ့တောင်အာရှနိုင်ငံများစီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာနှိမ်နှောပလဲပွဲမှာမြန်မာစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးတိန့်စင်ကကိုရီးယားယဉ်ကျေးမှုဟာမြန်မာပြည်မှာခေတ်စားနေကြောင်းမြန်မာတွေကကိုရီးယားကိုယဉ်နှိမ့်ကျွမ်းဝင်မှုရှိနေကြောင်းကိုရီးယားယဉ်ကျေးမှုဝန်ကြီးကိုပြောကြားခဲ့တယ်လို့သိရပါတယ်မြန်မာဝန်ကြီးချုပ်ပြောကြားခဲ့တယ်လို့ကိုရီးယားနိုင်ငံသားတွေအနေနဲ
ဖြီးသွားတဲ့လူအများဆုံးကိုရီးယားရုပ်ရှင်ကားတွေတင်ကြနေတဲ့စိတ်ဝင်စားမှုရှိနေတယ်ဆိုတဲ့အကြောင်းတော့သူတို့သိနေကြတယ်ခင်ဗျ။အဲ့ဒါကိုလည်းသူတို့သတင်းစာတွေမှာလည်းတခါတလေဖော်ပြနေတာရှိတယ်လေ
။ဝင်းကြီးချုပ်ပူချုပ်ကြီးတိန့်စိန်ပြောခဲ့တဲ့ကိုရီးယားကိုမြန်မာနိုင်ငံသားတွေကယဉ်နီကျွမ်းဝင်မှုရှိတယ်ဆိုတဲ့စကားကိုအခြေခံပြီးမြန်မာနိုင်ငံသားတွေအပေါ်မှာကိုရီးယားနိုင်ငံသားတွေရဲ့သဘောထားအကြောင်းကိုစုံမှုအောင်ပြောပြတာကတော့
အမှန်တော့ပြောမယ်ဆိုကိုရီးယားနိုင်ငံရောက်နေတဲ့မြန်မာတွေအတွက်ကတော့ကိုရီးယားလူမျိုးတွေကသူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားကလွှဲရင်ကျန်တာမကြည့်ဘူးလို့ပြောလို့ရတယ်ပေါ့နော်။သူတို့လူမျိုးတွေကအလုပ်ကလွှဲရင်လူမှုရေးဘာကိစ္စမှနားလည်ပေးမှုမရှိဘူး။ကိုရီးယားနိုင်ငံအတွင်းမှာဆိုတဲ့မြန်မာနိုင်ငံကရေကြောင်းလို့တမားဒီအပေါ်မှာဆိုရင်လစာများတာလစာမပေးတာဆိုလစာတွေကဖြတ်တာတွေရှိတယ်။ပြီးတော့သူတို့တွေစာချုပ်ထဲမှာပါတဲ့အတိုင်းမလုံဆောင်ပေးတာတွေရှိတယ်ပေါ့နော်။အဲ့လိုခက်ခဲတော့ပြဿနာတွေရှိတဲ့အပြင်ဒီဆက်ရုံမှာဒဏ်ရာရတာတို့ပြဿနာတစ်ခုဖြစ်ပြီးလို့ဆိုရင်သူတို့ကရောချင်းမပြီးတာတို့ဆက်ရုံကနှစ်ထုတ်တဲ့ပြဿနာတွေပေါ့နော်။အဲ့ဒီအထူးသဖြင့်ပြဿနာတွေလည်းရင်ဆိုင်နေရတယ်လို့တောင်ကိုရီးယားနိုင်ငံမှာအခုရောက်ရှိနေကြတဲ့တရားမဝင်မြန်မာနိုင်ငံသားတွေကိုလည်းအတင်းအကျပ်ဖမ်းပြီးတော့ပြန်လည်ပို့နေကြတယ်လေ။အဲ့ဒါကြောင့်အခုချိန်ကြီးလည်းမြန်မာနိုင်ငံသားတွေအားလုံးတရားမဝင်အလို့သမားတွေအားလုံးအလုပ်လက်မဲ့ဖြစ်နေကြတာတွေကိုရီးယားနိုင်ငံဒီမှာအများကြီးရင်ဆိုင်နေရတယ်ခင်ဗျာ
။မြန်မာနိုင်ငံသားတွေနဲ့ကိုရီးယားနိုင်ငံသားတွေရင်းနှီးမှုအားရင်းနေပါတယ်လို့ကိုစောမူအောင်ကဆိုပါတယ်။
ကိုရီးယားနိုင်ငံရောက်နေကြတဲ့မြန်မာလူမျိုးတွေကိုရီးယားနိုင်ငံသားတွေကိုခင်မင်ကျင်တယ်ဆိုပေမဲ့လည်းကိုရီးယားနိုင်ငံသားတွေကသူတို့ရသူတို့လောက်ကလွဲရင်တခြားနားလည်ပေးမှုမရှိတာတွေရဲ့နောက်ပြီးတော့တခြားနိုင်ငံသားတွေပေါ့နော်အရှိတောင်အာရှကရှိတဲ့နိုင်ငံသားတွေကိုခွဲခြားဆက်ဆံမှုတွေရှိနေတာဖြစ်တဲ့အတွက်ကိုရီးယားနိုင်ငံသားနဲ့ရင်းနှီးပြီးတော့ဆက်ဆံတဲ့မြန်မာနိုင်ငံသားတွေနဲ့ပေါ့နော်ဒီရင်းနှီးတဲ့ကိုရီးယားနိုင်ငံသားဆိုတာတော်တော်များများမရှိသလိုပါပဲ
မြန်မာပြည်ရင်းကမျိုးသမီးငယ်တူဦးကတော့ကိုရီးယားယဉ်ကျေးမှုမြန်မာပြည်မှာခေတ်စားနေတယ်ဆိုတာကိုရီးယားရုပ်ရှင်ကားတွေကြောင့်လို့ပြောပါတယ်
။မြန်မာပြည်မှာခေတ်စားတဲ့ TV ကကိုရီးယားကားတွေကြောင့်လေ။မနေ့ကရောကိုပမာရီကိုလည်းအားတော်နေပါတယ်။ဗမာမင်းသားမင်းသမီးတွေနဲ့ဗမာရိုက်တဲ့ကားအရန်ကိုညံ့ဖြစ်တဲ့ကားတွေလည်းဂူမန်းတီတောင်ကောင်းကောင်းရဲနေတာမှမဟုတ်တာ။ရဲနေမှုဆိုတာလည်းစက်ပစ္စည်းကြောင့်ရော idea ပိုင်းရောအကုန်လုံးလေပြီးတော့ပို့ချောင်ကောင်းနေစီးစီးပြောရရင်ဟိုတကားကိုသုံးရက်လောက်နဲ့အပြည့်ရိုက်နေကြတာကိုပြီးတော့ကိုရီးယားမင်းသားမင်းသမီးတွေ profile တွေကြည့်လိုက်လို့ရှိရင်အနည်းဆုံး artist နဲ့ပတ်သက်တဲ့ဒီတက္ကသိုလ်တစ်ခုခုကဘွဲရပြီးဒါဖြစ်ရမယ်အဲ့လိုမှမဟုတ်တကယ် professional လိုက်စားပြီးတော့သင်တန်းတွေတက်ပိုင်းတက်ပြီးတကယ်ဟိုနေနေပေါ့နော်ကိုရီးယားကားတွေကစာတန်းတွေလည်းထိုးတယ်တခုနောက်ပိုင်းကျတော့ဗမာစာတန်းထိုးတဲ့ခါကျတော့မှန်တယ်သူတို့လည်း romantic တွေရိုက်ကြပဲဒါပေမဲ့ romantic ရိုက်တယ်ဆိုပြီးမဲ့ဟိုတမတော်မှတခါတလေအဲ့ကားလေးတွေကိုကြိုက်တယ်သိလားဘာလို့ကြိုက်လဲဆိုတော့သူက romantic အနေနဲ့ romantic ဆက်သွားနေတာမဟုတ်ဘူးလေသူတို့မှလှုပ်တယ်လှုပ်ရလှုပ်နေလက်ကြည့်ရမှာလူငယ်တွေသူလည်းသူတို့လှုပ်နေသူတို့တကယ်ဟိုတိုးတက်အောင်လှုပ်နေနေပဲဒါတစ်တူတွေ့သွားတာတို့ဒါမျိုးလေးတွေရှိတာပေါ့နော်သူတို့ဗမာကားတွေနဲ့ဆက်လို့ရှိရင်အရန်ကြီးကိုကွာခြားတာပေါ့
ရုပ်ရှင်ကားတွေကြောင့်သာကိုရီးယားယဉ်ကျေးမှုမြန်မာနိုင်ငံတွင်းကိုထိုးဖောက်ဝင်ရောက်လာခဲ့တာမှန်ပေမဲ့မြန်မာပြည်သူတွေအနေနဲ့ပြပနိုင်ငံတွေရဲ့လူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေခံအကြောင်းတရားတွေကိုအတူယူလေ့လာမှုမရှိဘူးလို့ဝေဖန်သုံးသပ်မှုတွေကိုလည်းကြားနေရကြောင်းပါရှင်